တရားတော်ကိုကိုယ်အရေးအတွက်ကိုယ်အလေးနဲ့ထားပြီးတော့အဓိကအားကိုးရာနေနဲ့ကြိုးစားကြမှာဖြစ်တဲ့အတွက်ကိုယ်သိထားတဲ့အလုတ်တရားကိုပဲပြည့်စုံတဲ့ပြည့်စုံအောင်အားကောင်းတဲ့အကောင်းအောင်ကြိုးစားနိုင်ဖို့ကိုယ်စိတ်တိုင်းကြအရိယပဋ္ဌာန်မြတ်တအောင်ပြုပြင်ပေးကြပါပြုပြင်ပြီးပြီဆိုရင်ဘောညာခန္ဓာကိုစောင့်ရှုနေတယ်အတိညာအားကောင်းနေမကောင်းဘူးအမြင်မှန်နေမမှန်ဘူးရှုနေတဲ့အရှုခံပေါ်တဲ့နေရာလေးကြည့်လိုက်စမ်းပါနှာခေါင်းနေရာကပဲပေါ်မလားကောင်းကိုချိလက်နေရာကပဲပေါ်မလားဟာရယဝိထုယကိုမြည်ပြီးတော့မှဖြစ်ရတဲ့စိတ်ကပဲပြတ်မလားဘယ်နေရာကဘယ်အရှုခံပြပြပြန်လာတဲ့အရှုခံမှန်သမျှအပေါ်မှာပုံတရံနေခင်ပြဓမ္မသဘောအပေါ်မှာဉာဏ်ရောက်တဲ့အမြင်ဟာမရှိတာလေးမြင်လိုက်ရတယ်တကယ်ပရမတ်ကိုဉာဏ်ရောက်တဲ့အမြင်သည်အကြည့်မခံအောင်ကိုတွေ့ရတာတဏှာကပြတယ်ကြည်လိုက်တယ်ပြတော့ကတော့ရှိတာတကယ်ဉာဏ်နဲ့ကြည့်တော့မတွေ့ရဘူးနောက်တဏှာကလက်ခနဲပြပြန်ပြီးတိလိုက်ပြန်နေတဲ့တကယ်ပေါ်တဲ့နေရာတကယ်ဉာဏ်နဲ့ကြည့်ကြည့်မရှိပြန်ဘူးဖဲတလုံးနဲ့ဘယ်နေရာကအရှုခံနေပေါ်ပေါ်မရှိတာမရှိတာဒီကြည့်ပဲမြင်နေရတယ်အဲ့ဒီအမြင်ဉာဏ်သည်ကိလေသာမီးတွေကိုငြိမ့်ထားတယ်အပူမီးတွေလောင်ခွင့်မရအောင်ကိုပဲငြိမ့်တယ်လို့ကိုယ်သာနာမဲ့စိတ်မနာတော့ဘူးငါကတော့ကိုကနာပြီဆိုရင်စိတ်ကိုပါနာကျင်ပြီးတော့မခံမရနိုင်အောင်ဖြစ်ခဲ့ရတာအခုကိုကနေပြီးတော့ဘလောက်ပဲနာလာနာလာဖောက်ပြန်ဖောက်ပြန်နှိပ်ဆက်နှိပ်ဆက်ဖောက်ပြန်သဘောနဲ့အတိသဘောအရှုခံရဲ့အပြက်နဲ့အရှုညာဒါကိုပဲမြင်လာတဲ့အခါစိတ်မှာနာကျင်ခြင်းမရှိတော့ကိလေသာမိတိတစ်စဲမှမလောင်တော့ဘူးဒီလိုငြိမ်းချမ်းလာတဲ့ယောဂီရဲ့အမြင်ဉာဏ်ဟာအရှုခံတရားတွေအပေါ်မှာအလုံးလင်းမြန်တဲ့အတိတွေနဲ့မြင်ပြီးကြည်လာနိုင်တယ်လို့ကိလေသာချာခုခွင့်မရအောင်လည်းပဲကြိုးစားနိုင်လာတယ်အဲ့ဒါလိုကြိုးစားလာနိုင်တဲ့အတွက်ကြောင့်မလို့ဟောဒီခန္ဓာကိုယ်ကြီးသည်ရှုနေရင်ရှုနေရင်းကနေပြီးငါကတော့ကအချိန်နဲ့ငယ်လေးကြာလာပြီဆိုရင်မခံမရနိုင်အောင်နှိမ့်ဆက်နေတာအခုကြတော့အချိန်များစွာထိုင်လေးပဲတဲ့ငြိမ်းချမ်းနေတယ်ချမ်းသာတဲ့ဒုက္ခသဘောနဲ့ကြည်ပဲအာယုံပြုတ်ပြီးတော့ရှုနေတဲ့အရှုခံနဲ့အရှုညာကောင်းစွာကိန်းနေလို့ချမ်းသာတဲ့သဘောတရားဟာကိုယ့်ရဲ့တန်တန်မှာတီးနေတော့နေတယ်မလို့နေအချိန်ကြီးကြာအောင်ပဲရှုရှုအရှုခံနဲ့အရှုညာဟာပိုင်နိုင်စွာအမြင်တမ်းနေလို့ကိုငိမ့်စိတ်ငိမ့်ဆိုတဲ့ပတ္တိကကျော်လွန်ပြီးမိမိတို့စီရီနဲ့ထက်ထက်စိန်ထားတဲ့ခွမ်းလိုအစ်ဆက်နေတဲ့ညံ့ညောမှုဒါတွေကိုပိဋိတုံးကလည်းပုံဖော်ခဲ့တယ်ပတ္တိကလည်းပြောခဲ့တယ်အခုဒုက္ခဆိုတဲ့ချမ်းသာကြတော့ အဲ့ဒီအလုံးစုယုံပြီးတော့မှတည်နေတယ်လို့အလုံးကိုချမ်းသာနေတယ်ဒီချိန်ကမှမိမိရဲ့တန်တန်မှာမူလေးကိုလက်နဲ့ခြေလိုက်ရင်မမကြည်သွားတယ်လို့မျိုးအဲ့ဒီလောက်ထိကိုယ့်ရဲ့တန်တန်မှာချမ်းသာတဲ့သဘောလေးဟာဘာနဲ့မှလဲလို့မရအောင်ကိုကြုံလာတယ်ပထမရှင်ရေတုန်းကခန္ဓာရဲ့အပြက်ဒီတလဲဆန်းနှိမ့်စင်နေတာစင်းရတဲ့အမြင်ကြီးပဲကြုံနေရတယ်အဲ့ဒါလို့နူးညံ့တဲ့ချမ်းသာမှုတွေကိုတိမ်မွေ့စွာနဲ့ရလိုက်တဲ့အခါရှင်နေကြအရှုခံတရားတွေဟာလည်းပဲညံအောင်မှာပဲမတွေ့မမြင်နိုင်တော့တယ်လို့ချမ်းသာတဲ့အာယုံလေးလှည့်လိုက်တယ်အဲ့ဒီချမ်းသာတဲ့အာယုံလေးလည်းလက်မိသွားရောဒီချမ်းသာပါတယ်ဆိုတဲ့ဒုက္ခသဘောပေါ်မှာရှုနေတဲ့ရှုခံတရားကလည်းပဲမမြင်ရတော့ဘူးဒုက္ခအာယုံကအစားထိုးနေတာကိုလည်းမသိလိုက်ပြန်ဘူးဖြစ်ပျက်ဆုံးသွားလို့ချမ်းသာတဲ့သဘောကိုရလိုက်တယ်လို့မျိုးထင်သွားပြန်နေအဲ့ဒါလို့ထင်လိုက်တာနေအရှုခံနဲ့အရှုညာလွတ်သွားပြီ။သိနေတဲ့အသိဉာဏ်ကလည်းပဲပေါ်နေတဲ့ဒုက္ခအရှုခံကိုလည်းမရှုဖြစ်တော့ဘူး။အဲဒီပုံမှာနှစ်သက်နေတဲ့သဘောတရားလေးကိန်းလိုက်တဲ့အချိန်အနည်းဆုံးကအဝိဇ္ဇုံရောက်သွားတာပဲ။အော်ဒုက္ခဆိုတဲ့ချမ်းသာမှုဟာခန္ဓာကိုယ်မှာနှိမ့်ဆက်နေတဲ့အရာတွေကင်းပြောင်းပြီးတော့အဲ့ဒီအချိန်ကမှနေရတဲ့သဘောလေးဟာပူလေးကိုခြေရင်ခြေသွားနိုင်တယ်လို့ဒီအချိန်ကမှကိုယ့်ကိုခြေလိုက်ရင်တော့ခြေနိုင်လောက်အောင်ကိုတိမ်မွေ့တဲ့ချမ်းသာမှုဟာမိမိရဲ့ဉာဏ်မှာထင်ပင်ထင်ရှားတော့လေခန္ဓာရှုနေကြဖြစ်ဖြစ်ရဲ့အာယုံကလွတ်ပြီးဒီဘက်အာယုံကိုပြောင်းလို့ဆက်ရှုရမယ့်အရှုခံပေါ်မှာမရှုနိုင်ပေတချက်လေးလွတ်သွားတာဟာဘလောက်နဲ့နာသွားလေအဲ့ဒါဟာဒုက္ခရဲ့လှည့်စားချက်သဘောအောက်မှာအစ်စ်လေးဝင်ခံဤမှာရောက်ခံဤမှာတွေ့ခံဤမှာအတုတချက်ကိုအစ်စ်ထင်လိုက်တဲ့အခါမျိုးလွဲတတ်ပါသည်ဒါဒုက္ခရဲ့သဘောအဲ့ဒါလို့ကြုံလို့ဉာဏ်မှာရှုနိုင်ဖို့ရှင်းနိုင်ဖို့အတွက်ကိုကြိုတင်သိလိုက်တဲ့အခါဖြည့်ဆင်းရလွယ်သွားပြီမဲ့နောက်တစ်မျိုးမကြုံဘူးရင်လည်းမဖြစ်ပြန်ဘူးအဲ့ဒါကအဲ့လိုဖြစ်လာတဲ့အချိန်မျိုးကြတော့ကိုယ့်ရဲ့တန်တန်မာတဲ့ဒုက္ခကိုမရောက်ခင်လေးမှရှုနေတဲ့အရှုခံအာယုန်ဒီပေါ်မှာမြင်နေရတဲ့အသိဉာဏ်လင်းမြန်စွာထက်မြက်လာလို့ချမ်းသာတဲ့အသွင်တွေဟာပြီးပြီးပြင်ပြင်နဲ့ကောင်းစွာကိန်းလာပြီသို့တော်လည်းပဲတရားပေါ်မှာအသိဉာဏ်လေးတွေဆွမ်းအားကြည့်နေတဲ့ဉာဏ်ဟာဘာတွေကိုကိုယ်ရသဘောကျလာလဲမဖြစ်ဘူးတဲ့ယုံကြည်မှုတရားတရားအလွန်ကိုအံ့ဩလောက်အောင်ပေါ်လာတာကဘုရားပေါ်မှာအော်ဒီတရားတွေကိုသိမြင်လာတိုင်းသိမြင်လာတိုင်းမှာအရှုခံတရားပေါ်မှာအမြင်ဉာဏ်လေးကသဘောမြပေါ်သဘောမြပြည့်နေတဲ့အရာလေးကိုမြင်လိုက်ရတဲ့အခါရုပ်ပရမတ်လေရုပ်တရားဖြစ်ဖြစ်ပဲဝေဒနာပရမတ်လေဝေဒနာတရားဖြစ်ဖြစ်ပဲအဲ့ဒီဖြစ်နေပြည့်နေတဲ့သူ့သဘောနဲ့သူပြည့်နေတဲ့အရာလေးကိုဉာဏ်မှရှင်းရှင်းလင်းလင်းမြင်ခွင့်ရတဲ့အခါမှာတရားရဲ့အမှန်ကိုတွေ့သွားတယ်အဲ့ဒီလိုအမှန်သဘောကိုတွေ့တဲ့အခါမှာအော်တရားမြင်တော့လေပဲဖယားဟောခဲ့တဲ့အတိုင်းသိခွင့်ရတဲ့အတွက်ဖယားပုံမှာဘယ်လိုကြီးညိုလို့ကြီးညိုလမ်းမမသိနိုင်လောက်တဲ့လွန်ကဲလာတဲ့ယုံကြည်ချက်သာတရားတရားတွေဟာအံ့ဩလောက်အောင်ပေါ်လာတယ်တရားအပေါ်မှာလည်းပဲတဲ့ထက်တန်ယုံကြည်လာတဲ့တရားတရား နာငါရောအရှင်မြတ်ဒီဘုံမှာနေပြီ။ကျင်းညူအာကုလာတဲ့တရားတရား။ဒီတရားတရားတွေဟာစွမ်းအားအမတန်ကြီးလာပြီးတော့မှတည်လာတယ်။အဲ့ဒီလိုတည်လာတဲ့အခါမှာယင်းနဲ့နှလုံးသားတွေကကိုစိမ့်ပြီးတော့တည်လာတယ်။ဘုရားဘုံမှာယုံကြည်တဲ့တရားတရားတွေ။တရားဘုံမှာယုံကြည်တဲ့တရားတရားတွေ။ တန်ခါပေါ်မှာယုံကြည်တဲ့တရားတရားတွေတရားကိုမြင်တော့အရှုခံပေါ်မှာအတိညာအကောင်းစွာနဲ့အမှန်ကိုအမှန်တိုင်းမြင်လာပါများတဲ့အခါဒီတရားတရားဟာစွမ်းအားကြည်လာတယ်အဲ့ဒီလိုတရားတရားတွေတိုးတိုင်းတိုးတိုင်းမှာခန္ဓာကိုယ်အနှံ့ကြည်လိုက်စိတ်ငနေငင်ငနေနဲ့အေးစိတ်ပြီးတော့ကိုခံစားလာရတယ် အဲ့ဒါလိုခံစားလာရတဲ့အခါကျတော့ရှုနေကြအရှုခံအာယုံလွတ်သွားပြီဒီဧကနေစိတ်ငနေနဲ့ယုံကြည်ထက်တဲ့တရားတရားရဲ့စွမ်းအားတွေနဲ့အတူဒီပေါ်မှာအာယုံပြုတ်ပြီးအမြင်ဉာဏ်ကအတိလေးကိန်းနေပင်နေဒီချိန်ခါမှာနာကြားပူနေတာကခုနရှုနေတဲ့အရှုခံကိုလည်းပဲပထမရှုနေရင်ကနေ ဒီဘက်ကစိတ်အေးလာတဲ့ယုံကြည်ထက်တမ်းမှုစွမ်းအားကြောင့်ဖြစ်ပေါ်လာတဲ့အရာပေါ်မှာအာယုံပြောင်းပြီးရှုလိုက်တဲ့အမြင်ဉာဏ်ကတတိမထားနိုင်ပဲတစ်ချက်လေးလွတ်လိုက်ချာနေ။အော်ရှုနေတဲ့အရှုခံလေးစုံသွားလို့သာအခုလိုအေးစိတ်နဲ့သဘောတရားဟာနိဗ္ဗာန်ပဲလို့ထင်တတ်တယ်နော်။အဲ့ဒါလို့ထင်လာခဲ့ရင် မိမိရဲ့ယုံကြည်တဲ့တရားတရားအပေါ်မှာတစ်ချက်လေးလဲပြီးတော့မှအစ်စ်နဲ့တွေ့ကံဒီလေးအတုလေးကဝင်ပြီးနှောက်လိုက်တာကိုတတိမထားနိုင်ပြန်ရင်လေယောဂီတို့အနည်းဆုံးကနေအဝေးဆုံးကိုရောက်သွားတတ်တယ်။ဒါကြောင့်မလို့ကိုယ့်ရဲ့နှလုံးသားမှာတစ်ချိန်မှ ရဏသုံးပါးပေါ်မှာနှစ်နှစ်ကာကယုံကြည်ဆင်မြတ်ရဲ့ဉာဏ်မှာရှုနေကြကမ္မထံကိုပဲပြန်အာယုံပြုပြုအဲ့ဒီစွမ်းအားတွေကြောင့်တဲ့အတူဖြစ်ပေါ်လာတဲ့အေးမှုစိတ်မှုတွေရဲ့နှစ်သိမ့်မှုအကောင်းမှုယုံကြည်တဲ့ထက်တန်ရဲ့နောက်ွယ်မှာပေါ်လာတဲ့တရားဒါတွေကိုလည်းပဲတဲ့အရှုခံထားပြီးဖြစ်ပျက်မြင်အောင်ရှုနိုင်ဖို့အတွက်တတိယလိုက်ပါအဲ့ဒါလိုရပြီဆိုရင်တော့ ယောဂီတို့ရဲ့တန်တန်ကိန်းနေတဲ့အတိဉာဏ်သည်အလွန်တန်ဖိုးကြီးသွားပြီ။လှည့်စားမှုတွေရဲ့အောက်ကလွတ်သွားသလိုကိလေသာညင်ညူးချောင်းတရားကိုလည်းပယ်ရှင်းသွားနိုင်တဲ့အတွက်မတုကိုလွန်မြောက်ပြီးမက်စစ်ပေါ်လာဖို့တည်ကြသွားပြီ။အခုရှင်းပြခဲ့တာကဒုက္ခဆိုတဲ့သဘောတရားနဲ့တရားဆိုတဲ့ သဘောတရားတစ်ခုစီတစ်ခုစီကိုသူတော်စင်များရဲ့တန်တန်မှာကိန်းလာရင်ဒီသဘောလေးပေါ်ရင်ဒုက္ခရဲ့သဘောဒီသဘောရဲ့သဘောဟာတရားရဲ့သဘောလို့ရှင်းပြခဲ့ပါပြီ။ပေါ်လာတိုင်းပေါ်လာတိုင်းမှာကိုကြိုးစားပြီးအတိညာဉ်ကတ်လို့တရားထားပြီးလွတ်မှုမရှိရအောင်စင်ညာတရားထားပြီးတော့ လမ်းဆုံးကိုယ်လေးပဲအရရှုနိုင်ဖို့ကိုကြိုးစားနေတဲ့အရှုခံတွေဟာအတိအမြင်များဖို့ရင်ပေါ်လာမဲ့ကိလေသာညင်ညွန်တရားတွေနဲ့မဆုံးကြုံခင်လေးမှာဆုံးကြုံလာရင်လည်းဖြည့်ရှင်ဖို့မဆုံးကြုံသေးတဲ့အခိုက်မှာလေးပဲအာကောင်ရင့်တန်ဖို့အရေးကိုအခုကလေးကကြိုးစားရမှာဖြစ်လို့ကျန်ရှိတဲ့အချိန်လေးတွေမှာ အတိညာလေးတွေအကောင်းရှင်းတန်အောင်ဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ